နိုင်ငံရဲ့သုံးပုံတပုံလောက်ရေဘေးဒဏ်ခံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တချို့နေရာဒေသတွေမှာရေပိုကြီးလာနေတာကြောင့်လူပေါင်းတသန်းကျော်ရေလွတ်ရာကုန်းမြင့်တွေစီကိုထွက်ပြေးသူကထွက်ပြေးမပြေးနိုင်တဲ့သူတွေကပြိမိနေကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့စေနာရှင်ဝန်ထမ်းတွေကပြောပါတယ်။အင်္ဂါနေ့ကဘင်္ဂလားဒေ့ရှ်ကခရိုင်20မှာအဓိကမြစ်ကြီးတွေရဲ့ရေမျက်နှာပြင်မြင့်တက်နေပြီးနိုင်ငံအလယ်မြောက်ပိုင်းမှာဘူမီပုထရာမြစ်ကပုံမှန်ထက်16လက်မှမြင့်တက်နေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးဖာရုခ်အာမက်က AFP သတင်းဌာနကိုပြောပါရယ်ပြီးခဲ့တဲ့လကတည်းကရေစကြည့်တာဖြစ်ပြီးတခဏရေကျသွားပြီးတဲ့နောက်အခုလိုပိုဆိုးလာတာလည်းဖြစ်ပါရယ်နိုင်ငံရဲ့အနောက်မြောက်ဘက်နဲ့အလယ်ပိုင်းမှာရေပြင်းထန်လောလောဆယ်တက်တာပွဲမရှိသေးဘူးလို့လည်းဘင်္ဂလားဒေ့ရှ်ရေလွှမ်းမိုးမှုခန့်မှန်းသတိပေးဌာနကခန့်မှန်းထားပါရယ်အဲ့ဒီဌာနကမိုးလေဝသပညာရှင်တို့ကတော့ဒီနေ့ရေကြီးမှုကဆယ်စုနှစ်အတွင်းအဆိုးဆုံးဖြစ်နိုင်တယ်လို့ AFP သတင်းဌာနကိုပြောပါရယ်လာမယ့်ရက်တွေမှာလည်းဘင်္ဂလားဒေ့ရှ်တနိုင်ငံလုံးမှာမိုးကြီးမှာဖြစ်လို့အခြေအနေကပိုဆိုးလာနိုင်ပါတယ်အလားတူပဲအိန္ဒိယနိုင်ငံအနောက်မြောက်ပိုင်းအာတန်ပြည်နယ်နဲ့နီပေါနိုင်ငံတွေမှာလည်းမုတ်တုံမိုးကြီးတဲ့ရေပေးတံခံစားနေရပါတယ်ခင်ဗျာ